ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေကိုအမျိုးသားစီစီမှတ်ပုံတွေလုပ်ပြီးရင်တရားဝင်အလုပ်လုပ်ခွင့်လက်မှတ်နဲ့အေးအေးချမ်းချမ်းလုပ်ကိုင်နေထိုင်နိုင်မယ့်အခြေအနေတရားဖြစ်လာအောင်ဆောင်ရွက်ဖို့ထိုင်းအလုပ်သမားဝန်ကြီးဌာနကမျှော်လင့်ထားတယ်လို့ဘန်ကောက်ပို့စ်သတင်းမှာပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကဖော်ပြထားပါတယ်။အလုပ်ကိုင်ရှာပါတဲ့အတွက်မြန်မာနိုင်ငံသားလူငယ်တွေထိုင်းနိုင်ငံကိုနှီးမျိုးစုံနဲ့သွားပြီးရရအလုပ်လုပ်နေကြတာအနှစ်30အတွင်းတန်းနဲ့ချီရှိနေခဲ့ပါပြီ။အခုဆိုရင်မြန်မာလာအိုကမ္ဘောဒီးယားအလုပ်သမားတွေထဲမှာမြန်မာနိုင်ငံက85ရာခိုင်နှုန်းလောက်ရှိတယ်လို့ဘန်ကောက်မြို့ကအလုပ်သမားရေးဆောင်ရွက်သူဦးကျော်တောင်းကပြောပါတယ်
။ထိုင်းနိုင်ငံဟာအလုပ်သမားအများနဲ့လွတ်နေတယ်။အလုပ်သမားသမဂ္ဂတွေရဲ့ကျင်းနေတဲ့ရသလိုရှိရင်မြန်မာကမ္ဘောဒီးယားလာအိုသုံးနိုင်ငံနိုင်ငံခြားသားအလုပ်သမားဟာ7000လောက်ရှိတယ်လို့ပြောတယ်။အဲ့ဒီတည်းမှာကျွန်တော်တို့မြန်မာနိုင်ငံသားက85ရာခိုင်နှုန်းရှိတယ်လို့ပြောတယ်။
ဒီလိုသမားတွေကိုဘသူဘဲဝါဖြစ်ကြောင်းဘဲဒေတာကနေရောက်လာတဲ့ဆိုတဲ့အကြောင်းမှတ်တမ်းပြုစုမဲ့ CI လို့ခေါ်တဲ့အမျိုးသားစီစီရေးကတ်ထုတ်ပေးဖို့ထိုင်းနိုင်ငံအနှံ့နေရာ6ခုမှာရုံးဖွင့်ထားပါဗျ။အဲ့ဒီဌာန6ခုတွေက Smooth Broken ခရိုင်ကရုံးကိုစစ်ဆေးဖို့ဒီဇင်ဘာလ1ရက်နေ့မှာတော့အလို့သမားဝန်ကြီးဆန်စင်ကီကိုရောက်သွားခဲ့ပါတယ်။အဲ့ဒီရုံးမှာမြန်မာနိုင်ငံသား13,300လောက်ကို CI ကတ်ထုတ်ပေးနိုင်ခဲ့ပြီးအဲ့ဒီထက်က38,000နီးပါးကိုယာယီအလို့လုပ်ခွင့်ကတ်တွေထုတ်ပေးခဲ့တယ်လို့ပြောပါတယ်။ဌာနကိုကူရဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံသားအလုပ်သမား2,000ကျော်မှာ8,000လောက်ကိုအမျိုးသားစီစီကတ်လုပ်ထားပြီးပြီလို့ဆိုပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားတွေထဲမှာအဓိက2မျိုးတွေ့ရပါတယ်။ပထမ1မျိုးကတော့ကိုနီးကိုဟန်နဲ့ရောက်သွားကြတဲ့သူတွေဖြစ်ပြီးဒုတိယ1မျိုးကတော့ MOU လို့ခေါ်တဲ့နှစ်နိုင်ငံသဘောတူညီချက်တွေနဲ့ရောက်သွားတဲ့သူတွေဖြစ်ပါတယ်။ကိုနီးကိုဟန်နဲ့ရောက်ခဲ့ကြတဲ့သူတွေအတွက် CI လို့ခေါ်တဲ့အမျိုးသားစီစီကတ်လုပ်ကြဖို့လိုပါတယ်။အဲ့ဒီအလို့သမားတွေကလာမဲ့2018ခုနှစ်မတ်လအကုန်မှာအပြီးလောက်ရမှာဖြစ်ပါတယ်။အဲ့ဒီ CI ကတ်လုပ်တဲ့အခါမှာလုပ်ငန်းကြန့်ကြာတဲ့အတွက်အလုပ်ပြက်လို့မရတဲ့အခြေအနေမှာပွဲစားတွေကနေတဆင့်မူရင်းသတ်မှတ်ဈေးထက်ပိုပြီးလုပ်နေကြရတာလည်းရှိတယ်လို့မဟာချိုင်ကအလို့သမားရေးဆောင်ရွက်တဲ့ကိုဝင်းအောင်ကပြောပြပါတယ
်။ CI စာအုပ်စာလို့တော့ကျွန်တော်ပြောနေပြောမယ်ဆိုအစိုးရဈေးကတော့ကျွန်တော် 7-Eleven မှာတွင်းတဲ့ဟာ330တွင်းရတယ်။အဲ့မဲ့တကယ်ကြေးသွားလို့တဲ့အခါမှာကိုယ့်အနေကိုသွားဝင်လို့မရဘူး။အလို့သမားဆိုတော့တည့်ရတယ်မလဲအလို့ကလည်းအကြာကြီးပြက်လို့မရဘူးဆိုတော့သွားတယ်သွားတော့ဝင်လို့မရဘူးလူတွေများတယ်ပြန်လာရတယ်ဆိုတော့နောက်ဆုံးခယူဝယ်ရတယ်ခယူဝယ်ပြီးတော့ဆင်းတယ်အဲ့လိုမျိုးဝင်ရတယ်အဲ့လိုဝင်မှတရက်ထဲနဲ့ရတယ
်ဒီလိုကြံ့ကြာတဲ့အတွက်အမြန်လုပေးနိုင်အောင်ရုံးလုပ်ငန်းစနစ်ပြင်တင်ဖို့တက်ဆိုင်ရာဌာနတွေကိုညွှန်ကြားထားတယ်လို့အလို့သမားဝန်ကြီးကပြောပါတယ်သူ့အနေနဲ့ထိုင်းလူဝင်မှုကြီးကြပ်ရေးဌာနနဲ့လက်မှတ်လုပ်ပေးတဲ့ရုံးကမြန်မာအာဏာပိုင်တွေကိုဆွေးနွေးထားတယ်လို့အလို့သမားတွေစေစစ်ဖို့ကိစ္စလည်းပြောထားတယ်လို့ဆိုပါတယ်ဒီလိုမှတ်ပုံတင်မိတာအလို့သမားတွေမှာလည်းနောက်ဆိုရင် MOU နှစ်နိုင်ငံသဘောတူညီချက်စာချုပ်နဲ့အလုပ်လုပ်ရတဲ့အဆင့်ကိုတွားရဖို့ရှိနေပါတယ်။ဒါနဲ့ပတ်သက်လို့ကိုဝင်းအောင်က
ပိုင်းအောင်ဘက်ကင်ထားတဲ့လူတွေကတော့နောက်ထပ်နှစ်နှစ်သက်သာတိုးခွင့်ရှိရ2020အထိအဲ့ဒီနောက်ပိုင်းမှာ MOU စနစ်နဲ့တွားမယ်လို့ပဲပြောတာ။ပြီးခဲ့တဲ့နှစ်ကနေဆက်ဆင်းရိုက်ထားပြီးတော့2018အထိဒီအထဲမှာပုံတဲ့လူတွေကြတော့ MOU စနစ်နဲ့တွားမယ်ပေါ့နော်။အဲ့လိုပုံစံမျို
း MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုပ်သွားလုပ်တဲ့သူတွေမှာလည်းအလုပ်မကျွမ်းကျင်လို့အလုတ်ထုတ်ခံရရင်နောက်ထပ်အလုတ်ပြောင်းခွင့်မရှိတဲ့အခြေအနေသတ်မှတ်ထားတဲ့နေမြေထက်ပိုပြီးတွာလာခွင့်မရတဲ့အခြေအနေတွေကြောင့်တိတ်အဆင်မပြေလောက်ဘူးလို့သိရပါဗျ။အဲ့ဒီအပြင် MOU နဲ့တွားတဲ့အလုတ်သမားတွေအတွက်စက်ရုံအကြီးတွေလောက်မှာပဲအဆင်ပြေပြီးလုပ်ငန်းသေးတွေမှာအဆင်မပြေသေးဘူးလို့ကိုဝင်းအောင်ကပြောပါတယ
်။ဒီ MOU စနစ်တွားတဲ့အခါကျတော့လေအလုတ်ရုံကြီးတွေလောက်ပဲနိုင်နေဗျ။တာမန်အလုတ်ရုံလေးတွေကမနိုင်ဘူး။ဘာကြောင့်လဲဆိုတော့တို့အလုတ်ရုံလေးတွေကပေါရောက်မှုရှိဘူး။ပုံမှန်ပြီးတွားပြီးစာချုပ်ချုပ်ရမယ်။အဲ့ဒီကနေနောက်ပြီးတော့တန်ရုံကိုသွားရမယ်ပေါ့နော်အဲ့လိုမျိုးကိစ္စတွေသူတို့မလုံနိုင်တဲ့ခါခါပွဲစားကိုတစင်အပ်တော့ဘာတွေဖြစ်လာလဲဆိုတော့ဈေးတွေကတကယ်ဆိုတော့တမထဈေးနဲ့မရပဲတပေါင်းကွယ်နှစ်ပေါင်းလို့ပါဖြစ်လာရောနောက်တစ်ခုကအဲ့လိုနေမှာနေရထိုင်းလူမျိုးပေါ့နော်မန်နေဂျာတွေကလည်း MOU လုပ်ပေးတဲ့ပွဲစားတွေနဲ့ပေါင်းပြီးစားတာမျိုးတွေရှိတယ်ထိုင်းဘက်မှာလည်းအဲ့လိုဖြစ်နေအောင်ထိုင်းဆိုရကလက်လူရှုထားတာမျိုးဆိုတော့တိုက်ပြီးတော့ထိရောက်မှုမရှိသေးဘူးပေါ့နော်တကယ်ပဲတရားဥပဒေအတိုင်းလုတ်တဲ့အလုံးရောကနည်းနည်းပဲဖြစ်သေးတယ်က
ဟုတ်ပါတယ်ထိုင်းဝန်သွားပြီးအလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေဟာစက်ရုံကြီးတွေမှာပဲအလုပ်လုပ်ကြရတာမဟုတ်ပါဘူးစူပါမားကတ်တွေကဆိုင်တွေစားသောက်ဆိုင်တွေမှာလုတ်ကြတယ်လို့တချို့ဆိုရင်လမ်းဘေးဈေးတွေရဲ့အလုပ်သမားအဖြစ်နဲ့ပါလုတ်ကင်နေကြရတာပါဒီထက်ပိုပြီးပြောရရင်အနှိတ်ခမ်းတဲ့ညဖြောပြေးလုပ်ငန်းတွေမှာလည်းလုပ်နေကြရတဲ့သူတွေရှိနေပါတယ်ဒီလိုလုပ်ငန်းပေါင်းစုံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအားလုံးကိုအချိန်တူတူအတွက်မှတ်ပုံတင်နိုင်ဖို့ဆိုတာနိုင်ငံအစိုးရအတွက်အခက်အခဲကလည်းမသေးလာပါဘူးဒီကြားထဲမှာထိုင်းရောမြန်မာဘက်မှာပါဝန်ထမ်းတွေရဲ့လက်ဆမှုနဲ့ပွဲစားတွေရဲ့လောက်ွက်တွေကလည်းရှိနေပါသေးတယ် ဒီလိုမျိုးတွေမဖြစ်အောင်မြန်မာနိုင်ငံကအလို့သမားဝန်ကြီးဌာနရက်ွက်ကြီးရွာအုပ်ချုပ်ရေးအဖွဲ့တို့ကတာဝန်ရှိသလိုပုဂ္ဂလိကဘဏ်တွေကလည်းအလို့သမားတွေအတွက်ကုန်ကြစရိတ်ထုတ်ချေးပေးတဲ့အစီအစဉ်တွေဖြစ်လာရင်ကောင်းမယ်လို့ဘဏ်ကောင်းမျိုးကအလို့သမားရေးဆောင်ရွက်တဲ့ဦးကျော်သောင်းကပြောပါတယ်။ဒါအပြင်ထိုင်းနိုင်ငံသားတွေမလုပ်ချင်တဲ့အလို့တွေကိုမြန်မာနိုင်ငံသားတွေသွားလုပ်နေရတဲ့အပေါ်မြန်မာအလို့သမားတွေရောတိုင်းပြည်ကပါအကျိုးရှိအောင်ဆောင်ရွက်ဖို့အစိုးရမှတာဝန်ရှိနေပြီလို့ဦးကျော်သောင်းကထောက်ပြပါတယ်
။လူတွေပြောတာကတော့3D လို့ပြောတာပေါ့နော်။ပြင်းမှန်းသောညစ်ပါသောခက်ခဲသောအန္တရာယ်များသောဒါပြင်နောက်တစ်ခုပေါ်လာတာကအချက်မဲ့သောဆက်စွာကပေါ့နော်။အချက်မဲ့သောအလို့တွေပါထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေလုပ်နေတယ်။ဘယ်နေရာလဲဆိုရင်ဒီဆက်စွာကတွေဟာရာခိုင်နှုန်းခရစေရာခိုင်နှုန်းလောက်ကမြန်မာနိုင်ငံကအမျိုးသမီးတွေဖြစ်နေတယ်။ဒါကြောင့်မို့လို့သတိတည်မဟုတ်တော့ဘူး4 ဒီဖြစ်သွားပြီ။ပြောချင်တာကတော့ဒီတိုင်းပြည်မှာထိုင်းနိုင်ငံသားတွေမလုပ်ရှင်တော့တဲ့မလုပ်နိုင်တော့တဲ့အလုပ်တွေကိုကျွန်တော်တို့နိုင်ငံသားတွေလာလုပ်နေတာကိုသူတို့တွေရဲ့ဘဝသူတို့တွေရဲ့လောကသူတို့တွေရဲ့အသက်အန္တရာယ်လုံးလုံးဆုံးဆုံးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်ဆိုရမှာတာဝန်ရှိပြီ။
အခုဆိုရင်တန်းနဲ့ချီတဲ့မြန်မာအလို့သမားတွေစီကဝင်ငွေကုန်ကောက်တဲ့စနစ်မရှိသေးတဲ့အတွက်အလို့သမားတွေအတွက်သက်သာရာရနေပေမဲ့တစ်ဖက်မှာလည်းတိုင်းပြည်အတွက်ဝင်ငွေဆုံးရှုံးရတယ်လို့ထောက်ပြတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့လက်တွေ့မမြင်ရတဲ့အကျိုးအမြတ်ကတော့ပညာရေးနိုင်နေရတဲ့မြန်မာလူငယ်သူကြီးအနေနဲ့ကိုယ်တိုင်းပြည်ထဲမှာတစ်လကိုမြန်မာငွေ3သိန်းနဲ့အထက်ဝင်ငွေရနိုင်တဲ့အလို့မျိုးရှာဖို့ခက်ပေမဲ့ထိုင်းနိုင်ငံမှာတော့တစ်နေ့လောက်ကအနည်းဆုံးဘတ်300မြန်မာငွေနဲ့ဆိုရင် 12,500 ကျော်သတ်မှတ်ထားတဲ့အတွက်မြန်မာလူငယ်တွေအတွက်ကသူတို့ရဲ့မိဘဆွေမျိုးတွေအတွက်ပါအသက်ရှူချောင်ခွင့်ရနေပါတယ်။ဒါပြင်မြန်မာပြည်ကမိသားစုတွေစီအလို့သမားတွေပြန်ပို့နေတဲ့ငွေကလည်းတလားကိုတန်းနဲ့ချီနေတဲ့အတွက်အဲ့ဒီငွေတွေကမြန်မာနိုင်ငံမှာစီးဆင်းနေပါတယ်။ဒါကြောင့်ထိုင်းနိုင်ငံရောက်အလို့သမားတွေရဲ့အဆင်ပြေမှုဟာမြန်မာနိုင်ငံရဲ့အဆင်ပြေမှုလည်းဖြစ်တဲ့အတွက်သူတို့ကိုဗက်ပေါင်းစုံကအကာအကွယ်ပေးဖို့ဆိုတာကအစိုးရတရားအနေနဲ့ပဲထိရောက်အောင်လုပ်ပေးနိုင်မှာဖြစ်တဲ့အတွက်ဒီလိုအစိုးရရဲ့ထောက်ပံ့ကူညီမှုကသာလျှင်မြန်မာအလို့သမားတို့ရဲ့မျှော်လင့်ချက်ကြီးအဖြစ်တွေ့နေရကြောင်းပါခင်ဗျာ